Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်လင်းဦးပါရှင်းနေအမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဝင်ရဖို့ကြိုးပမ်းနေတဲ့ဒီမိုကရက်ကိုယ်စားလှယ်ရဲ့စကားဆက်ထိုးဝဲမှာသမ္မတတော်နဲ့ထရန်တန်းပြည်သမိုင်းမှာအချင်းပြည့်စုံခေါင်းဆောင်တယောက်ဖြစ်နေဝေဖန်လိုက်ကြပါရယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတည်ငြိမ်ညင်ရှိနေပေမဲ့ရခိုင်ပြည်နယ်အရေးပါဝင်ပြည်ရင်းပြည်ပစင်ကုံမှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကသတိပေးပါရယ်။ဒီလိုသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမဲထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကသူတို့နေရရင်ဘလို့တွေကိုတောင်းဆိုခဲ့ပါသလဲ။
အခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးခွင့်အရေးတွေကတောင်းလာတယ်ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကပြန်လည်းမပြန်လည်းမှုဆိုရဟာလေ
းကိုယ်တိုင်သွားပြီးတော့တွေ့ဆုံခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောပြခဲ့တာပါနောက်ပိုင်းမှာပြေဆုံးနာဆင်ရပါမယ်နောက်ဒီပြိပခါတွေအတွင်းမှာအိုးရင်ဆုံရှုံခဲ့ရတဲ့မောင်နှမမြို့နယ်ကဒေသခံတွေအတွက်နေအိမ်တွေပြန်ပြီးတော့မဲစနစ်နဲ့နေရာချပေးနေပါပြီရခိုင်ပြည်နယ်မင်းမြမြို့နယ်ကတည်ဆုံသွားတဲ့ကြောက်မော်ကျေးရွာတာဝန်ငယ်ဟာအေးအေးရဲ့အရာရှိဖြစ်တယ်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းသားရှင်းလင်းပွဲနဲ့ပတ်သက်တဲ့အချက်လက်တွေဟာကလေးငယ်ခွေးရေးဆိုင်ရာဥပဒေနဲ့ညီစွန့်နေတယ်ဆိုပြီးပြည်သူ့လွှတ်တော်ကလေးငယ်ဆိုင်ရာကော်မတီဥက္ကဋ္ဌကပြောဆိုလိုက်တဲ့သတင်းတွေကိုလည်းနောက်ပိုင်းမှာအပြည့်အစုံနှာဆင်ရပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ရှင်းနေအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုစလင်ခုနှစ်ယောက်မင်းညာကစကားဆက်ထုတ်ရမှာဒီသတင်းပတ်ထက်မှာပဲအောက်လွတ်တော်ကတရားစွဲကိုဆုံးဖြတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ဟာတိုင်းပြည်သမိုင်းမှာအချင်းပြေဆုံးခေါင်းဆောင်တစ်ယောက်ဖြစ်ဝေဖန်လိုက်ကြပါတယ်။နိုင်ငံကျူးမြရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်အာနာအလွယ်သုံးဆက်လုပ်ခဲ့မှုကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုစွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်တဲ့လုပ်ရအပေါ်ထောက်ခံကြောင်းလည်းပြောဆိုသွားကြတာပါဒီမိုကရက်ကိုယ်စားရေးတဲ့ထောက်ခံမှုအများဆုံးရထားတဲ့လူ့သမ္မတအောင်ဂျိုးဘိုင်ဒန်ကလည်းသမ္မတရရဲ့ဖြောက်မှတ်တည်ကြည်မှုတွေကိုပြန်လည်ထိန်းသိမ်းဖို့လိုအပ်နေတဲ့အကြောင်းပြောဆိုသွားပါတယ်သမ္မတထရန့်ရဲ့ Republican Party ဝင်တွေနဲ့ Democrat တွေကြားနိုင်ငံရေးအရာသဘောထားကိုလဲမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့ရမှာတော့ပြန်လည်တင့်မြတ်နိုင်စရာလမ်းမရှိဘူးဆိုတဲ့အမြင်တွေကိုသူ့အနေနဲ့လက်မခံကြောင်းလဲပြောဆိုသွားခဲ့တာပါထောက်ခံမှုဒုတိယအများဆုံးရထားပြီး Social Democrat အဖြစ်ကြီးညာထားတဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကတော့သမ္မတ Trump ဟာတိုက်ပြည်မှာတကယ်အလွတ်လုံနေတဲ့သူတွေကိုရောင်းစားတဲ့လူလင်တစ်ယောက်ဖြစ်ဝေဖန်သွားပါတယ် Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren ကလည်းရာဇဝင်တစ်ခုအတွင်းမှာအကျင့်ပြည့်ဆုံးသမ္မတတယောက်ဖြစ်နေသမ္မတထရန့်ပေါ်မှာဝေဖန်သွားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်အမေရိကန်တွေကြားသဘောထားအမြင်တွေတိတိတသားကွဲပြားနေပါတယ် NBC သတင်းရုပ်သံနဲ့ Wall Street Journal တို့ပူးတွဲလုပ်ခဲ့တဲ့နောက်ဆုံးစစ်တမ်းအရသမ္မတပေါ်တရားစွဲမဲ့အပေါ်ထောက်ခံသူရောကန့်ကွက်သူပါ48ရာခိုင်နှုန်းအညီအမျှရှိနေပါတယ်သမ္မတကိုတရားစွဲရာထူးကနေဖယ်ရှားသင့်မသင့်အပေါ်ထောက်ခံသူရောကန့်ကွက်သူပါအညီအမျှရှိနေတာပါသမ္မတပေါ်ထောက်ခံနေကြသူတွေကတရားစွဲတဲ့ကိစ္စဟာသမ္မတကိုဖယ်ရှားဖို့အကြံဖန်လုပ်တဲ့လုပ်ရည်လို့ပြောကြပါပါတယ်သမ္မတကိုဖယ်ချဖို့လိုလားနေသူတွေကတော့ဥပဒေချိုးဖောက်တဲ့သမ္မတအနေနဲ့သူ့လုပ်ရက်အတွက်တာဝန်ခံရမယ်လို့ပြောနေပါတယ်အမေရိကန်သမိုင်းမှာသမ္မတထရမ့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်ပေမဲ့သူ့အပေါ်တရားစွဲနိုင်မှုစုံစမ်းမှုတွေအထောက်အထားတွေကပြည်သူလူထုအမြင်ကိုသိပ်ပြီးပြောင်းလဲစေခဲ့ပုံမရပါဘူးသမ္မတထရမ့်ရဲ့ဆောင်ရွက်မှုတွေအပေါ်ထောက်ခံမှုနှုန်းကလည်းသူသမ္မတတာဝန်စာယူခဲ့ခြင်းကထောက်ခံမှုနှုန်းနဲ့သိပ်မကွာပဲ44ရာခိုင်နှုန်းရှိပါတယ်2020ရွေးကောက်ပွဲကြရင်သမ္မတကိုမဲမပေးတာတည်ကြတယ်လို့စစ်တမ်းမှာတုံ့ပြန်သူ48ရာခိုင်နှုန်းရှိပြီးတော့34ရာခိုင်နှုန်းကတော့သမ္မတကိုမဲပေးမယ်လို့ဖြေကြပါတယ်18ရာခိုင်နှုန်းကတော့ဒီမိုကရက်ဘက်ကသမ္မတလောက်ဘသူဖြစ်တယ်ဆိုတဲ့အပေါ်မူတည်ပြီးမဲပေးမဲ့သူကိုဆုံးဖြတ်မယ်လို့ဒီဇင်ဘာ18ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းမှာတွေ့ရပါတယ်
မြောက်ကိုရီးယားရဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ထူးခွစ်လေစတီဖင်ဘေဂန်ဟာဘီဂျင်းမြို့တော်မှာနေရစတိုင်တရုတ်ထိပ်တန်းရာရှိနေတဲ့တွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးသံတမန်ဟာဒီနေ့မှာတော့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချွန်းနဲ့တွေ့ဆုံတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကပြောဆိုလိုက်တာပါ ။မချသိရင်ပြင်ပတ်တွေမှာလက်နက်စမ်းသပ်မှုတွေစက်တိုက်ဆိုသလိုလုပ်နေတဲ့မြောက်ကိုရီးယားကတိုက်ချင်းပြပက်ထင်းတဲ့မစ်ဆိုင်းတို့မချခင်အချိန်တွင်စမ်းသပ်ဖို့ပြင်ဆင်နေတယ်လို့အကဲခတ်တွေခံမှန်းနေချိန်မှာမြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်စစ်မြေရာရှိတွေနဲ့အမေရိကန်ထူးထောင်မှန်တွဲဆုံနေတာလည်းဖြစ်ပါတယ်။အများခံမှန်းနေသလိုစမ်းသပ်မှုတွေလောက်ခဲ့မယ်ဆိုရင်တော့ပြည်ရဲ့နေတဲ့အမေရိကန်နဲ့သဘောတူထားတာကိုမြောက်ကိုရီးယားကမလိုက်နာတော့တဲ့သဘောမျိုးဖြစ်နေတဲ့အတွက်နျူကလ িয়ার ရေးဆွေးနွေးမှုတွေအဆုံးသတ်သွားနိုင်တယ်လို့ထိတ်တဲ့ရင်ဆိုင်မှုအခြေအနေတွေလည်းပေါ်ပေါက်လာနိုင်ပါတယ်။တရုတ်ပြည်နိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်ထုတ်ကူစေတို့တွေ့ဆုံမှုကိုတရုတ်နိုင်ငံခြားရေးဌာနကအတည်ပြုပေမဲ့လည်းဆွေးနွေးမှုအသေးစိတ်ကိုတော့မပြောပါဘူး။မနေ့ကလည်းတရုတ်ပြည်နိုင်ငံခြားရေးဝန်ကြီးနောက်တူဖြစ်တဲ့လူချော်ဝေနဲ့တွေ့ဆုံအောင်မှာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးခဲ့တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။
အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသစ်အပေါ်ကန့်ကွက်ဆန္ဒပြမှုတွေကြောင့်ညူဒေလီမြို့တော်နေရာတချို့နဲ့တခြားမြို့တွေမှာလူမှုစုဝေးပွဲတွေကိုတတိယနေ့အဖြစ်ဆက်လက်တားမြစ်ထားပြီးမဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေပြည်နှံနာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အင်တာနက်ဆက်သွယ်မှုကိုလည်းအာဏာပိုင်တွေဖျက်တောက်ခဲ့ပါတယ်။ညူဒေလီမြို့တွေကတချို့နေရာတွေအပြင်အာတန်ပြည်နယ်ဥတာဘရဒက်စ်ပြည်နယ်တွေကမြို့တော်တော်များများမှာလူလေးယောက်ထက်ပိုပြီးမစုဝေးရလို့အမိန့်ထုတ်ထားတာပါ။ညူဒေလီမြို့တော်တွေကဗလီရေရှိယာဒဝိုင်အသွားလာမလုပ်နိုင်အောင်လမ်းတွေပိတ်ထားခဲ့တယ်လို့မွတ်စလင်အများစုရှိတဲ့တချို့နေရာတွေမှာလည်းတောက်ချာနေဝိပုပွဲအပြီးဆန္ဒပြပွဲတွေဖြစ်မှာစိုးရိမ်တဲ့အတွက်လုံခြုံရေးကိုအထူးအထက်ချထားပါတယ်။တားမြစ်ထားတဲ့ကြားကဆန္ဒပြခဲ့ကြလို့ကြားသာရင်းတွေကတော့ညူဒေလီမြို့ထဲမှာတင်ဆန္ဒပြသူ 1,200 ထက်မနည်းကိုရဲတွေကခေတ္တဖမ်းဆီးခဲ့ပါတယ်။နိုင်ငံသားဥပဒေအသစ်ကိုမကျေနပ်လို့လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်တည်းကဆန္ဒပြပွဲတွေစတင်ခဲ့တဲ့အာတန်ပြည်နယ်နဲ့ကနတာကပြည်နယ်တို့မှာတေဆုံးသူ၈ယောက်ထက်မနည်းရှိပါတယ်။အိန္ဒိယချင်းသုံးနိုင်ငံကနေဘာသာရေးနှိပ်စက်မှုကြောင့်အိန္ဒိယမှာတရားမဝင်ရောက်နေတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားပေးမဲ့ဥပဒေဟာနိုင်ငံရေးမှာဘာသာရေးဝင်မဆွတ်တဲ့အိန္ဒိယဒီမိုကရေစီစနစ်ကိုထိခိုက်စေတယ်လို့ဆိုပြီးဆန္ဒပြနေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရဟာအိန္ဒိယကိုဟိန္ဒူနိုင်ငံဖြစ်အောင်ကြိုးစားနေတယ်လို့ဆန္ဒပြသူတွေကပြောနေကြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့အခက်ပြင်းတဲ့အရေးပါဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကပြောလိုက်ပါတယ်။တပ်ပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းမြစ်နေထိုင်ရာရေရှည်စီးပွားရေးလှလှတွေအားကောင်းနေစေဖြစ်ပေမဲ့မျှော်လင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်း IMF ကိုယ်စားလှယ်ဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပြည်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဘာတော်မှာစီးပွားရေးပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြပပို့ကိုလုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီးထို့သဖြင့်ရေနံနဲ့ဓာတ်ငွေ့ကဝင်ငွေတွေရောက်2019-2018ဘဏ္ဍာနှစ်မှာပုံပြုံးမှုနှုန်း 6.4 ရာခိုင်နှုန်းရှိခဲ့ရာက2018-2019ဘဏ္ဍာနှစ်မှာတော့ 6.5 ရာခိုင်နှုန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်။ပြပတည်းရဲ့ရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည့်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေသတိထားစောင့်ကြည့်နေတာကြောင့်မကြာခဲ့တဲ့နှစ်တွေအတွက်ယွန်းနေခဲ့တဲ့အကြောင်းလဲပြောဆိုထားတာပါ CY ဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဗဏ္ဍာရေးလုံငွေကွာချက်ကလည်းအရင်တစ်နှစ်က300ခန်းနှုန်းသာရှိနေရက3.5ခန်းနှုန်းထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်ဗဏ္ဍာရေးသုံးစိတ်လုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာ CY အားနည်းနိုင်တယ်လို့ဗန်စနစ်ပြန်လည်တည်ဆောက်ဖို့နဲ့အရင်ဒီမတည်မှုတွေကြန့်ကြာနေမယ်ဆိုရင်ဗဏ္ဍာရေးကဏ္ဍမှာအန္တရာယ်ရှိနိုင်တယ်လို့လည်းပြောပါတယ်ခန့်ပြင်းနေမှာလူညုံရေးပြဿနာနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေဟာတိုင်းပြည်စီးပွားရေးအတွက်စိန်ခေါ်မှုတစ်ခုဖြစ်ရှိနေစေဖြစ်ပြီးကမ္ဘာတဝန်းကုန်သွယ်ရေးတင်မာမှုတွေဈေးကွက်မတည်ငြိမ်မှုတွေရေနံစိမ်းဆင်းမြင့်တက်မှုတွေနဲ့တရုတ်နိုင်ငံစီးပွားရေးတိုးတက်မှုနှေးကွက်မှုတွေဟာလည်းမြန်မာနိုင်ငံစီးပွားရေးပေါ်ရပ်ကန့်လာနိုင်တဲ့အကြောင်း IMF ကသတိပေးထားပါတယ်
American ဒီတောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစဉ်ခံစားရဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရဲမှာဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်ဆက်လက်ချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်လို့အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။နိုင်ငံကလူခွင့်ချိုးဖောက်သူတွေပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky နဲ့ ဥပဒေနဲ့အခုလာတဲ့လူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9ခုကိုအဂတိလိုက်စားမှုလူခွင့်ရချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံယာယီဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်ကောင်းဆောင်၄ယောက်ကိုအရေးယူခဲ့တာကိုဥပမာပေးထားပါတယ်။ဘယ်နေရာမှာမဆိုလူတိုင်းဟာကိုယုံကြည်ကိုးကွယ်တဲ့အတိုင်းလွတ်လွတ်လပ်လပ်နေထိုင်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။အခြေခံအခွင့်အရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုပ်ရအတွက်တာဝန်ခံအောင်အမေရိကန်ကဆက်လက်စိန်ခေါ်ဆောင်ရွက်သွားမယ်လို့လည်းဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာလုံးဆိုင်ရာလူခွင့်ရချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့တုန်းကနိုင်ငံတကာလူခွင့်ရနေ့တုန်းကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်အမှတ်69ခြေလျင်တက်မှမူဗိုလ်ချုပ်တန်ဦးနဲ့အမှတ်33ခြေလျင်တက်မှမူဗိုလ်ချုပ်အောင်အောင်တို့ကိုအမေရိကန်ဗန္ဓာရေးဌာနကအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့ဆွတ်ဆွတ်ချက်တွေကိုပယ်ချခဲ့ပါတယ
်။တရုတ်နိုင်ငံမှာနိုင်ငံလုံးကြီးအယ်ဝီချူပါမှုနဲ့ဖန်ဆီးထားတဲ့ကနေဒါနိုင်ငံသားများကိုစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားပြီးတဲ့နောက်အစိုးရရှိနေတဲ့အမှုကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ကအလို့ရှိနေတဲ့တရုတ်စစ်သွေးရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ရဲ့ဗန္ဓာရေးရရှိချက်ကိုကနေဒါအာဏာရှင်တွေဖန်ဆီးလိုက်ပြီးနောက်မှာပဲကနေဒါနိုင်ငံသားများကိုတရုတ်နိုင်ငံမှာဖန်ဆီးထားတာပါ။ Direct from Washington The Voice
of America VOA တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးခိုလုံခဲ့တဲ့မွတ်စလင်ဒုက္ခသည်တွေကသူတို့နေရပြန်ရေးမှာသူတို့အတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့တွေတာဝန်ယူပေးဖို့အပါအဝင်နိုင်ငံရေးတောင်းဆိုမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေနေရပြန်ရေးဒုက္ခသည်စခန်းတွေအထိတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့မြန်မာအစိုးရအဖွဲ့ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။နေရပြန်သူတွေအဆင်ပြေစေဖို့နိုင်ငံသားစီစီရေးကတ်တွေမှာလူမျိုးဘာသာထည့်သွင်းထားမှုကိုဖယ်ရှားပေးတာအပါအဝင်မြန်မာအစိုးရဘက်ကနေလိုက်လျောမှုတွေလုပ်ပေးနေကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာကဒုက္ခသည်စခန်းကိုတွားရောက်တွေ့ဆုံပြီးနေရစွန့်ခွာသူတွေနဲ့ပတ်သက်လို့အစိုးရဘက်ကလှုပ်ဆောင်နေတဲ့ပြန်လည်လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်တာကိုတွားရောက်ရှင်းပြတာမှာဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်။သူတို့ဘက်ကပြောတာကတော့အရင်တန်းပဲပေါ့နော်။အရင်လူတွေနဲ့ပဲတွေ့ရတာပေါ့နော်။လူတက်ပြီးနေတယ်။အရင်တစ်ခါကတွေ့ရတဲ့လူတွေကခွင့်ရတောင်းတဲ့အပြင်နိုင်ငံရေးခွင့်ရတွေကတောင်းလာတယ်။ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကပြန်လည်းမပြန်လည်းမှုဆိုရဟာလေးအဲ့ဒါကိုရှင်းပြခဲ့တော့ပြင်းတချို့ကျွန်တော်တို့ကဖြေလျှော့မှုလုပ်ထားပါလေလို့ရှင်းပြခဲ့တယ်လေ။နိုင်ငံတော်ဆိုတာကတော့ပြောလို့ဟိုကာကွယ်ဆောင်ရှောက်ဖို့ဆိုတာတတိယအင်အားစုတွေကပဲလုပ်ပေးဖို့ပေါ့နော်။ပေးဖို့ဆိုတာဒါမျိုးတွေနိုင်ငံတော်ဆိုမှုတွေလည်းတာရီကအခုမှဟိုပုံမှန်ဆိုလို့ရှိရင်သူတို့ရဲ့လုံခြုံမှုတွေကိုဟိုပိုကောင်းအောင်လုပ်ပေးဖို့ဆိုရဟာလေးနာမဘာတကယ်လဲဆိုတော့ကဘာမှရှိတဲ့တင်းလီဖွဲ့ပြောဆိုနေတဲ့လေပန်းလေးပဲဟာလေးပဲလေအဲနောက်တောင်းဆိုတာကြတော့ဘာလို့ရှိလဲဆိုတော့ခုနကတော့ပြောဟိုဒီ citizen ရှိရမှနောက်တိုင်းသားဖြစ်အတိမတ်ပြုမှပြန်လာမယ်လို့ပါဆိုအဲ့ဒါလေးပေါ့နော်
NVC လို့ခေါ်တဲ့နိုင်ငံသားခံယူဖို့စစ်စစ်ခွင့်ကပ်ပြားဟာနိုင်ငံသားဖြစ်အောင်လုပ်လိုက်တဲ့ကပ်မဟုတ်ပဲဒီကပ်ပြားရှိသူတွေအနေနဲ့နိုင်ငံသားလျှောက်ခွင့်ရှိတယ်လို့နိုင်ငံသားလျှောက်တာမှလည်းအရင်လိုကြံ့ကြာမှုမရှိစေပဲထုတ်ပေးနေတယ်လို့ဦးချမ်းအေးကပြောပါတယ်။အရင်ကနိုင်ငံသားစစ်စစ်လက်ခံတာမှတစ်နှစ်တစ်ကြိမ်သာလှုပ်ဆောင်ခဲ့ရမှဒီ2019မှာဆိုရင်ခုနှစ်ကြိမ်တိတိစစ်စစ်လက်ခံမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်အရင်ထုတ်ပေးထားတဲ့သုံးခေါက်ချိုးကတ်တွေကင်သူတွေအနေနဲ့ NVC ကတ်ကိုခက်မှန်လျှောက်ဆရာမလို့တော့တဲ့အကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်ထိုက်သူတွေမြ мян ဆန်ဆန်နိုင်ငံသားဖြစ်ခွင့်ရနိုင်ဖို့ဖြေလျှော့မှုတွေလုပ်ပေးနေတယ်လို့လည်းဦးချမ်းအေးကပြောပါတယ
်။ကျွန်တော်တို့ရှင်းပြတာတော့မှတ်ပုံတွေနဲ့ထုတ်ပေးနေတယ်။ရတဲ့ရတတ်တဲ့လူတွေပေါ့နော်။ရတဲ့လူတွေကို1980ဥပဒေအရထုတ်ပေးနေတယ်။ပိုးပွားတွေကတကယ်တမ်းကမြန်မာပြည်မှာနေထိုင်ရတာမှန်တယ်လို့ဆိုရင်ကျွန်တော်တို့နိုင်ငံပြည်နိုင်ငံလားပြထုတ်ပေးရပါတော့။ဒါဘာသာရေးလူမျိုးမခွဲခြားပဲနဲ့ထုတ်ပေးနေတယ်။အဲထုတ်ပေးနေတာလည်းရှိတယ်။ရခိုင်ပြည်နယ်မှာလေ။ဟောဟိုကျန်တဲ့နေရာတွေမှာရှိတဲ့မွတ်စလင်တွေလည်းထုတ်ပေးနေတယ်။နောက်တစ်ခု NVC ကထပ်မှပါတဲ့ဘုနဲ့ကလူမျိုးနဲ့ပါပါဖြုတ်ပေးထားတယ်။ပြည်နယ်တွေလည်းမတော်ဘူးဆိုရင်ရလည်းမတော်ဘူး။တော့ဘာသာလည်းမွတ်စလင်တော့ဘာလို့မပါဘူး။ဒီဟာကိုဖြုတ်ပေးထားတယ်။နောက်ပြီးတော့ဟို ဒီမိုဆယ်လင်ကမန်အားလေဆက်စပ်နေဥပဒေမှာတိုင်းရင်းသားတစ်ခုပဲဆိုတာတတ်မှတ်ထားတယ်ခုနှစ်ကာလနဲ့ပတ်သက်ပြီးတော့ကာလတွေနဲ့ပတ်သက်ပြီးတော့ရှင်းပြရမှာပေါ့နော
်ဒုက္ခသည်တွေဘက်ကနိုင်ငံတကာမီဒီယာတွေကိုဖြေကြားရမှာတော့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာသူတို့ရဲ့တောင်းဆိုမှုတွေကိုလိုက်ရောပေးနိုင်ပွဲမရှိတာကြောင့်ပြန်လာရေးအလန့်ဝေးဖို့ရှိတယ်လို့ပြောဆိုနေတာတွေရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ဦးချမ်းရေးကတော့အခုတွေ့ဆုံခဲ့တဲ့ဒုက္ခသည်အယောက်40ကျော်ဟာဒုက္ခသည်အလုံးကိုကိုစားပြုတယ်လို့သတ်မှတ်လို့မရနိုင်ဘူးလို့သူကပြောပါတယ်ဒါအပြင်ဒီနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုအတွင်ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းဦးချမ်းအေးကဆိုပါတယ
်ကျွန်တော်မအောင်မြင်ဘူးဆိုတာတော့ဘာပြောဒီကြားမှာဒီလိုတော့ပြန်လာတဲ့လူတွေလည်းရှိတယ
်။
တယောက်20 30ဆိုပြန်လာတဲ့လူက400ကျော်ပါပြီ။ပြန်ကျင်တဲ့လူတွေရှိမှာပဲ
။
နောက်တစ်ခါကျတော့ဒါတွေရမှဆိုတဲ့ဘလိုမျိုးခံမမပြောဆိုနေတဲ့လူတွေကလည်းတော့အဆူရှိနေတာပဲလေ။နောက်တစ်ခုကကျတော့ဒီဘက်မှာဘာမှထက်ဆိုင်ဟိုဘက်မှာဒီလိုမျိုးအထောက်အပံ့ပေါ်မှာမူတည်နေရတဲ့ဟာပိုကောင်းနေဆိုတဲ့လူတွေလည်းရှိပေါင်းရှိနေတာပဲ
။
ဆိုတော့ဒါမှလည်းကျွန်တော်ပြောကျွန်တော်တို့တွေ့ရတဲ့လူကတပံနဲ့တမားတွေချက်နေတယ်။ဒါရယ်ပင်လာပြည့်ရဲ့စီစဉ်ပေးမှုကြောင့်တွေ့ရတာလေကျွန်တော်တို့ကိုယ်တိုင်ကလူကြီးလို့မရအောင
်
ကျွန်တော်ကိုယ်တိုင်လည်းတွားပြီးတော့ပြန်လည်းမတွားပြီးတော့လုပ်လို့လည်းမရအောင
်ဒီလိုတွားရောက်တာမှာအာဆီယံနိုင်ငံအတွင်းရေးမှုအပြင်ဗီယက်နမ်အင်ဒိုနီးရှားစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တယ်လို့ဦးချမ်းအေးကပြောပါတယ်ဒီတွေ့ဆုံမှုအတွင်ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုမြန်မာအစိုးရကဘာကြောင့်လက်မခံတာလဲဆိုတာကိုလည်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းအေးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုတော့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးထားပါတယ်ရှင်
မမေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်ပြည်နယ်အတွင်းကဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းမှာအိုးအိမ်ဆုံးရှုံးခဲ့ရသူတွေအတွက်အစီအစဉ်ပေးနေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြည်ပခါဖြစ်စဉ်တွေအတွင်းမှာနေအိမ်နဲ့မီးလောင်ဆုံးရှုံးခဲ့ကြရပြီးတော့နေရဲစွန့်ခွာထွက်ပြေးခဲ့ကြရတဲ့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်နန်းတာတောင်ကျေးရွာဒေသခံတွေအတွက်နေအိမ်တွေကိုတော့မဲစနစ်နဲ့နေရာချထားပေးနေပါတယ်ဒီလိုမျိုးနေစရာတွေအဆင်ပြေလာပေမဲ့လို့စားရေးတောက်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒုက္ခသည်တွေဘက်ကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မောင်သောမြို့နယ်မှာလွန်ခဲ့တဲ့နှစ်နှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်ရပ်တွေတွင်မီးလောင်ဆုံးရှုံးခဲ့တဲ့နရတောင်ကျေးရွာကနေအိမ်တွေကိုအိန္ဒိယအစိုးရကူညီပါဝင်အလူတန်းငွေတင်တဲ့အစိုးရကနေကြီးကြပ်ပြီးတော့အသက်ပြန်လည်တည်ဆောက်ခဲ့တာဖြစ်ပြီးဆောက်လုပ်ပြီးစီးတဲ့အိမ်ယာတွေကိုမဲစနစ်နဲ့နေရာချထားပေးတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဥမ္မောင်အောင်ကပြောပါတယ်
နေရာချထားပေးတယ်နေရာဒီအဲ့နေရာကိုတော့ကျွန်တော်ဒီသုံးစစ်နဲ့တော့နော်ဒီကျန်တဲ့ဥစ္စာကကျန်တဲ့လူတွေကမရောက်သေးတဲ့လူတွေကတော့သူတို့ကိုပြန်ပေးဖို့နေနိုင်ပြီးတော့ပေးဖို့ဆိုတော့ခါတယ်ဒီတော့ပြန်ချလို့ရှိရင်တော့လူတွေကဆက်မရရကြနော်အဲ့စာတေဖို့ကျောင်းစာတေကျောင်းကဆက်လွှဲလာပြီလေကျွန်တော်လောလောဆယ်ကအဲ့မှာလူတွေကတော့ကြည့်ရတာအသိဉာဏ်တော့ရှိတောင်းလို့ရတယ်ဒီတော့တော့ဘာလို့ကောက်ရတဲ့ကတော့ဒီကျွန်တော်ကဒီအဲ့ဒီလိုကဟိုပဲအပူကြီးတောင်းပြီးတော့တက်မလို့သိကြခရတယ
်နောက်သားအင်ယာ၁၀လုံးအပဝင်စုစုပေါင်းအင်ယာ၄၀လုံးကိုမဲစနစ်နဲ့ဝင်ငှက်ပေးတာဖြစ်ကြောင်းနဲ့အခုလိုနေစရာအိမ်အဆင်ပြေသွားပြီဖြစ်တဲ့ဒေတာခံတွေအတွက်လောက်ကန်စားတော့ရေးမှာတော့ခက်ခဲဖြစ်နေတယ်လို့နာတာတောင်ရွာသားဥမောင်ဖြူကပြောပါတယ်
ကျွန်တော်မရှိပါသေးတော့ပါပဲလေ့ကျင့်နှလုံးကိုမေ့ဖို့တာအဆင်ပြေပါသေးတယ်ကျွန်တော်ဖတ်တော့ခေါ်ယူလာပြီးမှနေနိုင်လိုက်တာပါအခုလောလောဆယ်တော့ကလာကြတယ်ဟိုတချို့လူမဆိုင်မပါဒီမပါဟိုမပါဒီမပါအဲဆော့ဖ်ဆော့ဖ်တော့ကအလွန်ပြာမအခက်ခဲပြင်းနေတဲ့ကြာဒီမှာလိုင်းလည်းမရှိလို့တော့လို့တဲ့
ဘင်္ဂလားဒေ့နယ်စပ်နာကနရတောင်ကျေးရွာဟာမောင်တော်မြို့နဲ့မိုင်90ကျော်ဝေးပြီးလမ်းမဆက်တဲ့ရေချီနေကစိုးဝါနေပါတယ်နရတောင်ရွာသုခတဲတွေအတွက်အစိုးရကပြန်လည်တည်ဆောက်ပေးတဲ့အလျား24ပေအနံ18ပေအမြင့်17ပေသူမူကွန်ကရစ်ခင်းသထအိမ်42လုံးအတွက်ဂုံရဆေးကတလုံးကိုကျ180သိန်းဖြစ်ပြီးတော့အိန္ဒိယနိုင်ငံဆိုးရနဲ့ပြည်တွင်းလူရှင်တွေရဲ့ထောက်ပံ့ကူညီမှုနဲ့တည်ဆောက်ပေးတာဖြစ်ကြောင်းပြည်နယ်ဆိုးရဖွဲ့ပြောခွေရစီပင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
အဲ့အိန္ဒိယဒီကတော့ကျွန်တော်တို့မြို့ပြောဆောက်ထားတာရတယ်။ဒါကဆောက်ကဲအဲ့ဒါကဒီမျိုးဒီတန်းနဲ့ဟာရတဲ့ရှိတယ်။အိန္ဒိယဒီကလည်းရှိတယ်။မတီတော့ဒီအနေဒီမျိုးရဒီကဟာရရှိတယ်။
ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်တွင်လူမျိုးဘာသာရေးတွင်ဆောင်တဲ့အကြမ်းဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးတွေနေထိုင်တဲ့နရတောင်ကျေးရွာကအင်ချီတွေမိရှုခံရတယ်လို့လည်းဥမောင်ဖြူကဆက်ပြောပါတယ်
။ကလာရခိုင်ကလာမိရှုလို့တဆုံမှမတင်ခဲ့လို့မိလို့ပြောခဲ့တာ ယောဇတ်တွေကပထမဆုံးလာတော့မော်ဒိုဘီမာမော်ဒိုမျိုးဘီမိုင်မှာနေခဲ့တယ်။နောက်ပြီးမှဘီမိုင်မှာလည်းဟိုဖယားဆောင်ဆိုတော့နေ့တည်းကအမျိုးစီရှိတဲ့နေရာအဲ့လိုမိသားစုတွေရှိတဲ့နေရာကိုကိုဟာနဲ့ကိုစီစဉ်နေဖို့ခုံတော့တာပေါ့
။ဒီအကြံဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးပါဝင်မျိုးဒိုင်းနဲ့ဟိန္ဒူဘာသာဝင်တွေလည်းအကြံဖက်တိုက်ခိုက်ခံရတယ်လို့နေအိမ်မိရှုမှုတွေအသက်ပြတ်ခံရမှုတွေရှိခဲ့ပါတယ်ခင်ဗျာ။
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စည်ရင်တင်းမှမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာကျေးရွာတာဝန်ခံတဦးသေဆုံးခဲ့မှုကိုစစ်တပ်ဘက်ကထုတ်ပြန်ချက်တင်ပြခြင်းပါတယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်တရကျေးရွာရဲ့ဖြစ်စဉ်မှာသေဆုံးသွားတဲ့ကြောင်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်ဟာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့အရာရှိတဦးဖြစ်တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ဟာတပ်ဖက်ကနေကျူးလွန်ထားတဲ့စစ်ရာဇဝတ်မှုကိုဖုံးကွယ်ဖို့စ조사တာဖြစ်တယ်လို့AA လက်နက်ကိုင်တပ်ရဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ
်ပြည်ကြက်ဒီဇင်ဘာလ7ရက်နေ့ကမင်းပြားမြို့နယ်စိတ်ကြရာကျေးရွာတိမ်မှာတမ်တော်စစ်ကြောင်းကတနက်နေ့ပစ်ခတ်လိုက်တာကြောင့်စစ်တရားကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့ဒေသခံဒေါ်ဖြူဖြူဝင်းတို့တည်ဆုံခဲ့ပြီးကြောင်မော်ကျေးရွာတာဝန်ခံဦးကျော်ရေးမောင်ပါဝင်ဒေသခံ9ဦးကိုတက်ကဖမ်းဆီးခေါ်ဆောင်တော့ခဲ့ပါတယ်တက်ကခေါ်ဆောင်ဖမ်းဆီးတော့တဲ့ဒေသခံ9ဦးထဲကကျောင်းမော်ကျေးရွာတာဝန်ခံဦးကျော်ရင်မော်ကတော့၃ရက်နောက်နေ့မှာလေဘင်းပြတ်ချက်တန်ရာနဲ့တည်ဆုံနေတာကိုမင်းဖြူတောင်ရှိမှာဒေသခံတွေကတွေ့ချိခဲ့တာလေးဖြစ်ပါတယ်။တပ်မတော်ဖက်ကတော့ကျောင်းမော်ကျေးရွာတာဝန်ခံဟာတိုက်ပွဲတိုင်းတန်ရာရရှိခဲ့ပြီးဖမ်းဆီးခေါ်ဆောင်လာစဉ်လမ်းမှာတိထွက်လွန်ပြီးတည်ဆုံသွားတာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ထောင်နဲ့ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
။မဟုတ်လေရွာထဲမှာကျွန်တော်တို့ကတိုက်ပွဲဖြစ်တယ်လေတိုက်ပွဲဖြစ်ရင်လည်းအဲ့မှာတန်ရတာလေတန်ရပြီးတော့မှအဲ့တန်ရနဲ့တိထွက်လွန်ပြီးတော့မှဟုတ်လားဒီရွာသတိဆောင်ရွာနာမှာပုံတော့မေးဖို့များဖို့ဆိုသိဖို့ဆိုခေါ်လာတာလေကျွန်တော်တို့ကခင်ဗျာလေအပေါ်မှာကျွန်တော်တို့ရဲ့ဟုတ်လားမင်းမူတော်စခန်းကြီးကိုရန်သူကအင်းနေအားနဲ့တိုက်နေတယ်အင်းနေအားနဲ့တိုက်နေတာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ကစစ်ကူတစ်ကူကလည်းအမြန်လို့လေနောက်တစ်ခုကလည်းဟုတ်လားအဲ့မှာတိုက်ပွဲဖြစ်တဲ့အကြောင်းမလို့ဒဏ်ရတဲ့လူအဲ့ဒဏ်ရတဲ့လူတွေဟုတ်လားဒီတိုင်းပြစ်ထားကြတယ်လို့ရှင်တယ်ဟုတ်လားသမျိုးပြင်အောင်ပဲပြီးရင်နောက်တစ်ခုကလည်းဟုတ်လားဒါလေးဒီမတင်ကားတဲ့လူတွေဖြစ်တဲ့အကြောင်းမလို့ကျွန်တော်ကစစ်ကူစစ်ကူလည်းခေါ်လာတယ်ခေါ်လာရင်လည်းလမ်းမှာပြုတ်ထွက်လို့ပြီးတော့သူ့အောင်တိုက်ရတဲ့ဒဏ်ရတဲ့သူကပေါ့ဒီတော့
ဥကျော်ရေးမောင်ဟာအဲအဖွေးမရာရှိတူဦးဖြစ်ပြီးကျေးရွာအုပ်ချုပ်မှုအတွင်ယူကတဖက်မှာလည်းတန်းနစ်ဆက်ဆိုင်နေပြီးအဲအဖွေးဘက်သို့တပ်မတော်စစ်ကြောင်းတရင်တွေကိုပေးပို့နေသူတယောက်ဖြစ်တယ်လို့တပ်ဖက်ကထုတ်ပြန်ထားပါတယ်။မင်းသားမျိုးမရေးစခန်းမှာဖမ်းဆီးထိန်းသိမ်းထားတဲ့ကြောင်မော်ဒေသခံခဏဦးကလည်းတစ်ဆုံးသူဥကျော်ရေးမောင်ဟာအဲအဖွေးဝင်တူဦးဖြစ်ကြောင်းထွက်ဆိုခဲ့တယ်လို့တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုတပ်မတော်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကန်အဲအဖွေးပြောခွင့်ရခိုင်တုခါကဥကျော်ရေးမောင်ကသူတို့ဖွဲ့ဝင်တယောက်မဟုတ်တယ်လို့တပ်မတော်ဖက်ကလှုပ်ကြံထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါတယ်
။အဲ့ဒီကြောင်မော်ကျေးရွာဒီအုပ်ချုပ်ရေးမှုကတော့ဒီဗမာစစ်တပ်ဒီခမာ380ကနေပြီးတော့ဖမ်းသွားပြီးတော့မှသူ့ကိုဒါဟိုလမ်းမှာတတ်ခဲ့တယ်ဆိုတဲ့ဥစ္စာကိုအဲ့ဒီဒေသကဒေသခံတွေအားလုံးလည်းသိတယ်လို့နော်။သူနဲ့အတူတူလှုပ်ဖို့ကင်ဖက်ဖြစ်တဲ့သူ့ရဲ့ဒီဟိုမင်းမျိုးနေထေကကျေးရွာအုပ်ချုပ်ရေးမှုတွေအားလုံးလည်းသိတယ်။ဆိုတော့အဲ့ဒီဗမာစစ်တပ်ကဒီဖော်ပြတဲ့ဒီဟိုဓာတ်ပုံပေါ့နော်။အဲ့ဒီဓာတ်ပုံလေးကျွန်တော်တို့တွေ့ပါတယ်ဆိုတော့တကယ်တော့အဲ့ဒီဓာတ်ပုံထဲမှာပါတဲ့လူနဲ့အဲ့ဒီကြောင်မော်ကြီးကအုပ်ချုပ်ရေးမှူးနဲ့ကတော့ဒါဘာမှမဆိုင်ဘူးဗျအဲ့ဒါတယောက်တခြားစီပဲနော်ဟိုဟိုအယုတ်လေးမတူသလိုဟိုအရာအမောင်းကလည်းမတူဘူးဘာမှမဆိုင်ပါဘူးတကယ်လေသူတို့နှစ်ယောက်ကဘာမှဒီဥစ္စာပေါ့နော်ဒီမဆိုင်တဲ့ကိစ္စဒီဟာကိုဒီလိုမျိုးဒီဟိုဥစ္စာပေါ့နော်လှုပ်ကြံပြီးတော့မှဗမာစစ်တပ်ဘက်ကဖော်ပြလာတဲ့ဥစ္စာကတော့ဟိုဒါသူတို့ဘက်ကနေပြီးတော့ဒါမတရားကျူးလွန်ထားတဲ့ဆေးရဆွဲမှုတွေကိုဖုံးကွယ်ဖို့အတွက်ဒါစ조사တာပဲဖြစ်တယ်လို့
တည်ဆုံးတော့တယ်ကြောက်မော်ကျေးပံတာဝန်ခံကိုတတ်တဲ့မှုကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်ပေးဖို့မင်းပြကျေးပံအုပ်ချုပ်မှုံ63ဦးကတောင်းဆိုထားကြပါတယ်တည်ဆုံးတော့သူဟာဘလို့တည်တယ်ဆိုတာကိုမသိပေမဲ့တပ်မတော်ဖက်ကဖမ်းဆီးပြီးမှတည်ဆုံးတော့တာဖြစ်တယ်လို့တပ်မတော်ထုတ်ပြန်ချက်အတိုင်းဦးကျော်အေးမောင်ဟာအဲအဖွဲ့ဝင်တယောက်ဆိုရင်တောင်ဥပဒေအတိုင်းတရားစွဲသိမ့်တယ်လို့တစင်ဥပဒေထောက်ကူဖို့ဖွဲ့ကရှင်းနေကိုငင်းချမ်းကပြောပါတယ
်ဖမ်းတော့ပြီးမှတည်တယ်ဆိုတာကတော့တပ်မတော်ရဲ့လက်ထက်မှာရှိနေတဲ့အတော်သေးမှာသုံးတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့တကယ်တော့ဒီဟာကတကယ်ဒီအေးရဲ့တပ်ဖွဲ့ဝင်ဖြစ်တယ်မှရဆိုတရားစွဲရင်ပို့ပြီးတော့ဒီဟာတွေကစွဲသိနေပေါ့လို့တရားစွဲပြီးနာတယ်ရှိအခုလည်းအေးနဲ့ဆက်ဆက်တယ်အေးရဲ့တပ်ဖွဲ့ဝင်တွေဆိုပြီးတော့လည်းဟိုတရားရုံးတွေမှာတရားစွဲတော့အများကြီးပြည်နေ
ရခိုင်မြောက်ပိုင်းမှာတနေ့အေအေကြနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အရသာတည်ဆုံမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြလာတာဖြစ်ပါတယ်။ဒါပေမဲ့အရသာတွေတည်ဆုံမှုတွေနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအာဏာပိုင်တွေကတစုံတရာအရေးယူဆောင်ရွက်တာတွေမရှိသလိုတနေ့အေအေဖွဲ့ဟာလည်းနှစ်ဖက်ပြန်လည်ဆွဆွညင်းဆူနေကြတာလည်းဖြစ်ပါတယ
်။ဒေါ်ရရှင်များရှင်မ မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းညီညာရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ကန်းစာယူစရာဘာတွေများကြံခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။မနေ့ပြန်စနေညဓာတ်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့မနေ့တုန်းကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာပြည်သူ့လွတ်တော်ကော်မတီတာဝန်ရှိသူတွေဘက်ကတုံ့ပြန်ချက်ကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကသူတို့ရဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့နာမည်အရင်းအပါအဝင်အမှုမှာပါရှိနေတဲ့လျှို့ဝှက်အချက်လက်တွေကိုချပြခဲ့တာနဲ့ပတ်သက်ပြီးဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညီစွန်းနေတာကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးပြီးတော့ဆက်လက်ဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့ပြည်သူ့လွတ်တော်အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောပါတယ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကိုရိုင်းကလည်းတရားစွဲဆိုခြင်းနဲ့ဆန္ဒရှိကြောင်းသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုခဲ့တာပါဒီအကြောင်းအပြည့်အစုံ VOA သတင်းတော့စုစုကပြောပြပေးပါရှင
်လိမ်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့၃နှစ်အရွယ်မိန်းကလေးဗစ်တိုးရီးယားရဲ့အမိရင်းနဲ့သူမိဘတွေရဲ့ကိုရေးအချက်အလက်တွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပြီး Facebook လူမှုကွန်ရက်မှာလည်းတင်ခဲ့ပါတယ်ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညှိစွန်းနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြသလိုအများပြည်သူကလည်းကန့်ကွက်ရှုတ်ချခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့အခုလိုလှုပ်ဆောင်ခဲ့တာဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေကိုမတိခဲ့လို့လှုပ်တာမျိုးမဖြစ်နိုင်ဘူးလို့အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒေါ်ခင်စိုးစိုးကြီးကပြောပါတယ
်။ကျူးလွန်ခံရတဲ့ကလေးပဲဖြစ်စေတက်တည်ပါတဲ့ကလေးပဲဖြစ်စေသူနဲ့သက်ဆိုင်တဲ့သူတွေကလည်းထုတ်ဖော်မပြောအောင်ဒါကြောင့်မလို့ဗစ်တိုးရီးယား case မှာဆိုကျွန်တော်တို့အမြဲတမ်းစောင့်ကြည့်နေဟာဘာလို့ပြောကြတာလဲပြောတဲ့အချိန်မှာနောက်ဆုံးအခုကျူးလွန်ခံလိုက်ရတဲ့ကလေးပေါ့နော်ဒါတက်တည်သူကတရလို့ဖြစ်လဲဒါစစ်ဆေးခံနေရတဲ့အချိန်မှာဒါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ကဒီအချက်ကတော့ကျွန်တော်တို့လည်းစဉ်းစားပါလေလုံးဝမသိတာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေကိုမသိတာလားဒါတော့မဖြစ်လဲမဖြစ်တဲ့ဘူးဖြစ်လဲမဖြစ်နိုင်ဘူးလို့ဒါကျွန်တော်တို့ယူဆပါတယ်
မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ဗစ်တိုးရီးယားအမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကို Facebook လူမှုကွန်ရက်မှာထုတ်ပြပြီးပြန်လည်ဖြုတ်ချခဲ့ပေမဲ့တော်တော်များများပြန့်နှံ့သွားတာကြောင့်ကလင်းငယ်အတွက်နင်နာရသလိုမိဘတွေလည်းထိခိုက်ခံစားရတယ်လို့ဒေါက်တာခင်စိုးစိုးကြီးကပြောပါတယ်။ဒီကိစ္စအပေါ်မြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာကိုမေးရမယ့်အချိန်ရောက်နေပြီလို့လည်းပြောပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကတော့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆိုဖို့ဆန္ဒရှိတာကိုသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုနေတာဖြစ်ပြီးဗစ်တိုးရီးယားအမှုရဲ့ကျူးလွန်သူတရားခံအစစ်အမှန်ပေါ်ပေါရေးအတွက်အနီးကပ်ဝန်ရံသူတဦးဖြစ်တဲ့ကိုတက္ကမွန်းညိုကတော့
ဥပဒေပညာရှင်တွေနဲ့တိုင်ပင်တဲ့အခါမှာဆိုလို့ရှိရင်တရားပေါင်းကြီးတာမျိုးဆိုလို့ရှိရင်ဥပမာအပြင်ကျွန်တော်တို့ကဒီတရားရုံးမှာတသက်ဝင်တော့ကလေးတယောက်ရဲ့အမည်နာမကိုထည့်ပြီးပြောရအောင်ဆိုတာဒါကလေးတကယ်ခွင့်ရမယ့်ဆိုင်ဥပဒေမှာပါရှိပြီးသားဒါကတရားပေါင်းကြီးရယ်ဆိုတော့လည်းခုနပြောလို့ကျန်တဲ့ညှိနှိုင်းတာတွေရှိနေသေးလားဆိုကျွန်တော်ပြန်ပြီးဆက်လက်ရှာဖွေမယ်ဥပမာအပြင်သမီးလေးဖြစ်ပြီးရောမမီးရောနိုင်ငံဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ privacy ကိုချိုးဖောက်ပြီးကြမှာနာမည်ကိုဖော်ပြတာဒီနိုင်လို့လုံးနဲ့ညှိမညှိဆိုတာမျိုးတွေ66ကကြီးနဲ့ညှိမညှိဆိုတာမျိုးကျွန်တော်ပြန်လက်ရှာဖွေမယ်ရှာဖွေပြီးတော့လိုအပ်တယ်လို့ဆက်လက်ဆောင်ရွက်တော့ပါမယ်ဟုတ်ကဲ့ပါ
ကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းကိုဖော်ထုတ်ခဲ့ပြီးမိသားစုကိုရေးကိုယ်တာအချက်လက်တွေကိုပါထုတ်ပြခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်အပေါ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူတာမကပဲအမှုမှန်ပေါ်ပေါက်ရေးအတွက်ဝန်ရံသူတွေအပါအဝင်ဥပဒေပညာရှင်တွေကလည်းတရားစွဲဆိုနိုင်မှုအတွက်ပြင်ဆင်နေတာပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြမစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တစ်ခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ပြန်ပြင်းမြဲဆိုင်နေတာဟိုအလကားရတယ်နောက်တကလူတွေဒီလိုသက်သာမယ်ပေါ့ဗျာအလကားရတယ်ဆိုတဲ့အုံချမ်းမွေရတော့ဆိုတဲ့ကျွန်တော်ပုံချမ်းဆက်ပြီးဒီနိုင်င
ံပြန်ပြင်းမြဲဆွမ်းအင်းတွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအပတ်စဉ်ခန္ဓာတွေကအမျိုးသမီးခန္ဓာကိုထုတ်လွှင့်တင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Causes Bazaar ရိုဟင်ညာဒုက္ခသည်စခန်းကို UNFP လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမန်နာမည်ကြီးရုပ်ရှင်မင်းသမီး Ashley Jep တွားရောက်ခဲ့တဲ့အချိန်မှာသူရိုဟင်ညာမျိုးသမီးတွေနဲ့တွေ့ဆုံပြီးမင်းကလေးငယ်တွေရဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးအသိပညာပေးတွေလှုပ်ဆောင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်လူထုပညာပေးဆရာဝန်တွေဘက်ကလည်းရိုဟင်ညာဒုက္ခသည်တွေကြားမှာလူဦးရေထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းမှုတွေလုပ်ခဲ့ပါတယ်။ရိုဟင်ညာဒုက္ခသည်အမျိုးသမီးတွေကြားမိသားစုစီမံကိန်းချမှတ်နိုင်မှုအတွက်ဘလောက်များအရေးကြီးပါသလဲဆိုတာကိုဒေါ်လလတန်ကစူးစီးတင်ပြထားခဲ့တာကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာထပ်မံထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
It only serves to make me more determined. What I've been doing here in the camp, which is now the largest in the world and the fastest growing humanitarian
camp. ဒီမှာကုရရဲ့နေရာကကဘာပေါ်မှာဒုက္ခတွေအများဆုံးရှိတဲ့စခန်းဖြစ်ပြီးကဘာပေါ်မှာအများဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပဋိပက္ခလည်းဖြစ်ပါတယ်။ဒီမှာကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမျိုးဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီဒုက္ခဒေသခမှာရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာရိုဟင်ဂျာကိုဝင်ဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်ဆောင်ရိုဟင်ဂျာအမျိုးသမီးပေါင်း3000ရှိပါတယ်လို့ပြောသွားသူကတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကော့ခ်စ်စ်ဘဇားကိုဖေဗရူလာလကတွားရောက်ခဲ့တဲ့ UNFPA ကကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမာနာမည်ကျော်ရုပ်ရှင်မင်းသမီး Ashley Judd ပဲဖြစ်ပါတယ်။သူတွားရောက်ခဲ့တဲ့ Cox's Bazaar ရဲ့ Baloo Khali ဆေးကမ်းမှာဒုက္ခသည်တွေနဲ့မြို့ပြည်ပေါင်း4000လောက်ဟာပြီးခင်လောင်းတွေဖြစ်ကြပြီးကလေးပေါင်း1500တော့ကိုလေမွေးဖွားခဲ့ပြီးဖြစ်သလိုဒုက္ခသည်တွေနဲ့58ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မွေးဖွားကြတဲ့အတွက် UNFPA အနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မိဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချီပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တုလကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပေမဲ့လို့လည်းပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းနိုင်ဖို့အလားအလာသိမတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူထုချမ်းမာရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံကိန်းချမ်းမှလှုပ်ဆောင်တင်တယ်လို့ချုပ်မြင်ပါတယ်။သူအနေနဲ့ရိုဟင်ဂျာဒုက္ခသည်အိမ်တောင်စုတွေကြားသားသမီးအရေးအတွက်များတာတွေ့ရတယ်လို့လည်းသတင်းမီဒီယာကိုပြောခဲ့ပါတယ်
။ Maximum I seen 19 children minimum 6
မိသားစုတစုမှာသားသမီးအရေးအတွက်16ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ပူပါတယ်။နေဆောင်ကတော့အိမ်အောင်စုတစ်ခုမှာသားသမီး6ယောက်ကနေ10ယောက်ထိရှိကြတာတွေ့ရပါတယ
်။ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအခက်အခဲရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်းဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးအများစုကလည်း သားသမီးတွေကိုအလားအရှိမြက်ကပြီးတဲ့အတွက်သတိတားဖို့မလိုလားကြတာတွေ့ရပြီးစင်းရဲကြက်တဲမှုကလွတ်မြောက်ဖို့ကသမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးဖို့ဖြစ်တာတွေ့ရတယ်လို့လေဒေါက်တာဘတ်တာချာယာကပြောပါတယ
် They are feeling insecurity they are worried father mothers are worried about their security for that reason they also
သူတို့တွေကဘဝလုံခြုံမှုမရှိကြပါဘူးအဖေတွေမိတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးနိုင်ဖို့ကြိုးစားကြပါတယ
်ဒေါက်တာမဟာမက်ရခီပူလာကတော့ဒုက္ခသည်စခန်းမှာလူမှုကျန်းမာရေးဆရာဝန်တူဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လှုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားသတိတားနိုင်ဖို့ကအရေးကြီးတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
် Contraception is very much important very much
မိသားစုစီမံကိန်းချတဲ့သတိတားမှုဟာတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်သမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဒလိဟာလေမရင်းချာမိသားစုတွေချအတော်လေးကျဉ်သုံးတာတွေ့ရတယ်လို့သူကပြောပါတယ်သမီးတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲဒေါက်တာရကီဘလာက
15 or 14 years these things are happening
အသက်15နှစ်ဒါမှမဟုတ်16နှစ်မှာအိမ်တောင်ကြာကြတာပါဒါမျိုးတွေကဖြစ်နေတာကြာပါပြီ
ဒုက္ခသည်စခန်းရှိဘင်္ဂလားဒေ့ရှ်လူမှုကျန်းမာရေးဆရာဝန်တွေနေတူပဲရိုဟင်ဂျာအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's Bazar ရှိဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်ရဲ့ DGFP လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200ရုပ်ကလည်းစီယုံလှုပ်စော်ပေးနေပေမဲ့ရွင်ကြအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFP ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရွဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကလက်ရှိအခြေအနေမှာဘယ်လောက်အရေးကြီးပါတယ်ဆိုတာကိုကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်ဒက်ကတို့ကကတိခလည်းဖြစ်ချမှတ်ရေးပညာမှာလူအခွင့်ရေးရဲ့အရေးပါမှုကဏ္ဍကိုလေ့လာခဲ့သူဒေါက်တာဒေါကင်းဆော်ဝင်းကိုမေးကြည့်ခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုံးဟာ900နေပြီးတော့ 1,000 ကျားထဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်းအဲ900ယောက်ရှိရောက်အဲ့လောက်ဝင်ခြင်းဟာမွေးပေးနေရတယ်ပေါ့နော်ကျွန်တော်တို့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲနော်အခုတွေ့အားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်နောက်ကျမတို့ဒီတည်င်းတွေမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီကလေးတွေကတခါလေဟိုအဝိစားမပြည့်မဆုံးအဲကျမရေးချိုးတဲ့နေတဲ့ဟိုမကျမတဲ့ပုံတွေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတည်င်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒီအားဒီကလေးတွေအာဟာရချိုးတဲ့နေပြီးဒီကလေးတွေဒုက္ခရောက်နေပြီးအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲတကယ်လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းတွေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချွေးမွေးပြုစုပြီးတော့သူတို့ကိုအကြမ်းကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုပြီးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးတွေကိုတကယ်လက်တွေ့ကူညီနိုင်တဲ့အချက်ကြီးကိုလှည့်လူရှုပြီးတော့ထားနေတော့ဒါတကယ်ကလေးတွေကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးတွေကိုတကယ်လက်တွေ့မှာကူညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘလို့တတိရောက်ရောက်ဖြည့်ရှင်းနိုင်မှာရှင
်လောလောဆယ်မှာသူတို့တွေအနေနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့အကင်တွေဖို့လူနေတယ်ဒီလောက်လူဦးရေတိုးဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတများစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတများစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီတတိတားတဲ့ဤတွေကိုသုံးတာကိုအားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးပညာရေးနှိမ့်ချမှုအဲသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လဲသူတို့ကထားတယ်လို့နေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလဲဟိုရှိနိုင်တယ်အဲ့တော့ ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုထိထိရောက်ရောက်တေချာဆောင်ရွက်ဖို့လိုပါတယ်။ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ကျမအဲဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြည့်စုံဆောင်ရှောက်မှုတွေအများကြီးလှုပ်ပါတယ်။အဲ့လိုလှုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတဲ့ဒီထားတဲ့ဒီထိုင်းနိုင်ငံဒုက္ခတဲ့စခန်းနေမှာဆိုရင်လဲမိသားစုစီပံကိန်းကြီးအများကြီးလှုပ်ပေးပါတယ်။အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လဲအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျန်းမာရေးနဲ့ပတ်သက်တာပညာပေးတွေလှုပ်တယ်။ပြီးလို့ရှိရင်တားဆက်ချားကိုဘယ်လိုနည်းတွေနဲ့လှုပ်လို့ရမလဲ။အဲနီးပညာတွေပညာပေးတယ်။ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွင့်ချိုးဖောက်တာလည်းမဟုတ်ပါဘူး။အခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လှုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လှုပ်ပေးတယ်လို့ပဲပြောလို့ရပါတယ်
'Cause it only serves to make me more determined to
ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့မနေ့ပြန်စနေမနေ့ခင်းနေမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တူတဆုံလင်အမေရိကန်တခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့တူတဆုံလင်အမေရိကန်တခွေအစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကရေခဲဝင်ကဘာနောက်ရုခပေတော်ဥယင်ကအထူးပြပွဲတည်းရဲ့အကြောင်းကိုအောင်အောင်ကတင်ဆက်ထားတာနားဆင်ပါရှင
်နှစ်ကုန်ကနီဟောလီဒေးစီဇန်အားလည်းရဲ့ရာသီဟာဆောင်းရာသီမှလည်းဖြစ်တာကြောင့်ဝါရှင်တန်ဒီစီမှာလူများလာရောက်လည်ပတ်နိုင်တဲ့ရေခဲဝင်ကဘာတစ်ခုဆောက်လုပ်ပြသခဲ့ပါတယ်ဒီရေခဲဝင်ကဘာဟာအမေရိကမှာဆောက်လုပ်ခဲ့တဲ့အထက်အကြီးဆုံးဖြစ်တယ်လို့ရေခဲဝင်ကဘာဖန်တီးသူတွေကပြောပါတယ်ရေခဲတုံးနဲ့ဝင်ကဘာဖန်တီးရတာမလွယ်ကူကြောင်းလဲသူတို့ကပြောပါတယ် Ice Lab Company တီထောင်သူ KC Corner က
So we really have to baby the ice it's got its own personality it does not like sunlight
ရေခဲတုံးတွေကိုတေချာဂရုစိုက်ရပါတယ်ဒီရေခဲတုံးတွေကနေရောင်အထူးသဖြင့် UV ရောင်ကြီးမိုးတံလေတံကိုမခံနိုင်ပါဘူးအလွယ်တကူနဲ့ပုံပြတ်သွားနိုင်ပါတယ်ဒါကြောင့်ကြာရှည်ခံအောင်အတော်လေးအကာအကွယ်လုပ်ထားရပါတယ်
ဝါရှင်တန်ဒီစီမြို့လယ်မှာရေခဲဝင်ကဘာဖန်တီးထားတာဖြစ်တဲ့အတွက်လာရောက်လည်ပတ်ကြည့်ရှုဖို့လည်းအဆင်ပြေတယ်လို့ဆိုပါရယ်ပထမဆုံးဖန်တီးပြသတာဖြစ်တာကြောင့်မြို့ကန်ဒီအတွက်ပြောစရာအတွေ့အကြုံတွေလည်းရရှိတာပ
ါ It's different. I've never been in an ice maze before.
No, me neither. It's totally unique.
ရုခဗေဒဥယျာဉ်မှာလည်းအသစ်ဆန်းတွေဖန်တီးပြသထားတယ်လို့အခုလည်းရေခဲဝင်ကဘာစောက်ထားတာဆိုတော့ဒီစီမှာကြည့်စရာတွေပေါ်လာတယ်လို့အမေရိကန်တက္ကသိုလ်ကျောင်းသူတွေကပြောသွားတာပါဒီရေခဲဝင်ကဘာကိုအသက်အရွယ်မရွေးကြိုက်နဲ့တက်ကြပါရယ်အလဲပတ်လာရောက်သူ Max ကသူတွေ့ကြုံခဲ့တာကိုအခုလိုပြောပါရယ
် It was kind of cold kind of warm in there
for ele နွေးလဲနွေးတယ်လို့ပြောရမှာပါအပြစ်ပါအင်းနေရင်တော့အထဲမှာဆိုပို့အဆင်ပြေပါရယ်ဝင်ကဘာကတိတ်မကြည့်ဘူးဆိုပေမဲ့အထဲမှာပိတ်မိပြီးတော့ထွက်မရဖြစ်ပါသေးတယ်နောက်မှထွက်လန်းပြန်ရှာတွေ့ခဲ့ပါရယ
်လွန်ခဲ့တဲ့သတင်းပတ်ကဆောက်လုပ်ခဲ့တဲ့ဒီရေခဲဝင်ကဘာကိုရာနဲ့ချီလာရောက်လဲပတ်ကြပါရယ်ဝင်ကဘာကိုရေခဲတုံးပေါင်ချိန်3,250အလေးချိန်ရှိတဲ့ရေခဲတုံး300နဲ့ဆောက်လုပ်ခဲ့တာပါရေခဲတုံးအချီရောင်တွေကိုမီးတွေနဲ့လည်းအလှဆင်ခဲ့ပါတယ်ဒီရေခဲတုံးတွေကိုမစ်ဆိုရီပြည်နယ်ကရေခဲတုံးအချီအထူးဖန်တီးတဲ့ကုမ္ပဏီကနေပေးပို့ခဲ့တာပါလာရောက်ကြည့်ရှုသူဂျိုရယ်ကော့စံဘဲလ်က
I was expecting for a little block because you know all
ဝင်ကဘာတွေကအထဲမှာလမ်းပြအောင်လုပ်ထားတာဆိုတော့မျက်စိလည်မယ်လို့ထင်ထားခဲ့ပါတယ်ဝင်ကဘာကိုအခုလိုမြို့လေကမှတွေ့ရလို့အရန်လဲပျော်ပါတယ်။ညဖက်မီထုန်တဲ့အခါမှာရေခဲတုံးနေကြကမီးရောင်ကအရန်လှပါတယ်
။မြို့လေကောင်ကအများသူငါသွားလာကြတဲ့နေရာမှာဆက်လုပ်ပြသခဲ့တဲ့ရေခဲဝင်ကဘာအတွက်အသုံးပြုထားတဲ့ရေခဲတုံးတွေကြကြခန်းအောင်အေးလွန်းလှတဲ့ dry ice တွေကိုရေခဲတုံးနံရံအပေါ်ဆုံးမှာတင်ထားပါတယ်။ဒါ့အပြင်မိုးလဲရွာနေတာကြောင့်အမိုးပိုးပြီးထားပါတယ်။ရေခဲတုံးတွေအေးပျော်ကြမတော့အောင်အခုလိုစီမံထားတဲ့အတွက်လေစင်နှမောင်းတံကလွဲလို့ဘလို့ချင်းနေမျိုးကိုမဆိုးအန်တုနိုင်လိမ့်မယ်လို့ရေခဲတုံးဖန်တီးတဲ့ Ice Lab တီထောင်သူတွေကခက်ကြွားကြွားလေးပြောပါရယ်ခင်ဗျာအမေရိကန်ပြည်ထောင်စုတဝန်းကထောင်ထဲချီတဲ့သူတွေဟာမြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့ရုခဗေဒဥယင်ကိုနှစ်စဉ်လာရောက်လည်ပတ်ပြီးခရစ်စမတ်အတွက်ပြင်ဆင်ထားတာတွေခရစ်စမတ်အချိန်မှာပွင့်တဲ့ရာသီပန်းတွေအပြင်တရုတ်ပြယထာပုံစံငယ်လေးတွေကိုလာရောက်ကြည့်ရှုလို့ရှိပါတယ် ဒီနေ့မှာတော့ဒီယုခဗီရဥယျာဉ်မှာသစ်ပင်ထွက်ပစ္စည်းတွေနဲ့ပုံစံငယ်ဆောက်လုပ်ထားတဲ့အမျိုးသားဥယျာဉ်တွေကိုအသားပေးပြသထားပြီးတော့ရေပန်းတွေနဲ့တခြားရုပ်တုတွေကိုလည်းပြသထားပါတယ်
။ Wow Thomas, you look busy.
I am. Today I am a passenger train.
ကလေးငငယ်တို့ကဖတ်တဲ့ပုံပြင်ဆောက်တွေထဲမှာပါဝင်တဲ့ဇက်ကောင်တစ်ခုဖြစ်တဲ့မီယထားစက်ကောင်လေး Thomas ကိုယုခဗီရဥယျာဉ်ထဲမှာပြသထားပါတယ်။အလဲလာရောက်သူ Patricia Kim က
လေးတွေအတွက်အရန်ကိုပြောစရာဖြစ်လို့စမတ်တော့ဒီယထားလေးတွေကိုမဖြစ်မနေလာကြည့်မှာကိုဖြစ်တာပ
ါအပူပိုင်းဒေတာတော်တွေကအစားတဲကန်နေရရှုကင်းတွေမျိုးစုံကိုရုခဗေဒဥယျာဉ်မှာပြသထားပါတယ်ဖလော်ရီဒါပြည်နယ်ကခေါင်းလောင်းတန်တီးခတ်တဲ့မျောစင်းဒန်ဗာမြို့ကထူးခြားတဲ့ပီရမစ်ပုံသိပ်ပံအဆောက်အုံပုံစံငယ်စတာတွေကိုလည်းတစ်ပင်တွက်ပစ္စည်းပေါင်းအမျိုး90ကျော်နဲ့တိစောက်ထားပါတယ်အမေရိကန်ရုခဗေဒဥယျာဉ်ပြီးသူက Nick Nelson က
sometimes use leaves
နယ်ရည်တွေအတွက်ဆိုရင်တိရွက်တွေတိခောက်တွေကိုသုံးပြီးစောက်ပါတယ် rainbow တွေတကားတွေပတ်လည်မှာအလှဆင်ဖို့တတိအမားတွေတချောင်းမျိုးစုံကိုသုံးပါတယ
်ဒီကိုပထမဆုံးအချင်းရောက်ဖူးသူတွေကအသေးစိတ်စောက်လို့ထားတဲ့လက်ရာတွေကိုအရန်ကြိုက်နဲ့တက်ကြပါတယ်လာရောက်လက်ပတ်သူ Fabian Winkler က
I'm really surprised like to see
ပင်ထွက်ပစ္စည်းတွေအဆောက်အုံတွေစောက်ထားတာအမှန်ကန်ပါပဲအမေရိကန်တလောကရုခဗီရဥယျာဉ်နဲ့ပူးပေါင်းပြီးဒီပြဝဲဖြစ်မြောက်ကိုကူညီပေးကြတာအရင်အားရပါတယ
် to this exhibition it's really really nice
ဒီနေ့အတွက်ထူးခြားတဲ့အဆောက်အုံကတော့1800ပြည့်နှစ်နောက်ပိုင်းကစောက်ထားတဲ့ North Carolina ပြည်နယ် Baltimore အိမ်ရာပုံစံငယ်ပါ Mr. Nelson က
It's the largest estate ever built
American ပြည်ထောင်စုတခွင်မှာအကြီးဆုံးအိမ်ရာလည်းဖြစ်ပါတယ်ဒီပုံစံငယ်ကိုစောက်ဖို့နိုင်2500ကျော်ကြာအချိန်ယူခဲ့ရပါတယ
်ခရစ်စမတ်ပန်းမွင့်ရောင်စုံထောင်ပေါင်းများစွာနဲ့ဆင်ရင်ထားပြီးတော့ဝါရှင်တန်မြို့တော်တဝမ်းအထင်ကရအဆောက်အုံပုံစံငယ်တွေကိုလည်းတစ်ပင်အတွက်ပစ္စည်းတွေနဲ့ဆောက်လုပ်ထားပါတယ
် We display 13 different
အင်ဘူရောကွန်ဂရက်စ်လွှတ်တော်လွတ်လပ်ရေးကြောက်တိုင်နဲ့တခြားဝါရှင်တန်တလားထင်ရှားတဲ့အဆောက်အဦ73ခုကိုပြထားပါတယ
် White House and the Library of Congress
ဒီပြပွဲရဲ့စိတ်ကူးစိတ်သန်ကောင်းမွန်ပုံကိုလာရောက်ကြည့်ရှုသူတွေကချီးကျူးပါတယ် Patricia Kim က
The center of the appeal is
တဘာဝကရတဲ့ပစ္စည်းတွေလက်ရှိအပင်တွေနဲ့စင်ရင်တိဆောက်ထားတာကြောင့် Christmas ရဲ့ငွေအသက်ဝင်အောင်ပေါ်ဆောင်ပေးတယ်လို့ဖြစ်စေပါတယ
် saying the Christmas spirit is alive
26ပြည်ကျော်မြင့်တဲ့ Christmas သစ်ပင်ကြီးလဲဒီယုခဗီဒဥယျာဉ်မှာရှိပါတယ်ဒါဟာ Washington DC မြို့တော်မှာအကြီးဆုံးအိမ်တွင် Christmas သစ်ပင်တစ်ခုလဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ပါရာဒိုက်စ်မြို့ရဲ့90ရာခိုင်နှုန်းကိုမီးလောင်ကျွန်းခဲ့တာတနည်းပြသွားပါပြီ။ဒီမီးကြောင့်လူပေါင်း85ဦးသေဆုံးခဲ့တယ်လို့အပျက်စီးအဆုံးရှုံးတွေလည်းကြီးမားခဲ့ပါတယ်။မြို့ကန်လူအများစုကလည်းတခြားမြို့ရွာဒေသတွေစီတောင်းနေကုန်ကြပါတယ်။ဒါပေမဲ့လည်းပါရာဒိုက်စ်မြို့အရင်ကလိုစီစီကားကားဖြစ်လာအောင်ပြန်ထူထောင်ကြမယ်ဆိုပြီးတော့ပြန်လာကြတဲ့မြို့ကန်တွေလည်းရှိပါတယ်။ဒီအကြောင်းကိုတင်ပြပေးပါမယ်
။ I'm so glad you're coming back.
Paradise မြို့မီးလောင်ပြကျသွားချိန်မှာတော့တချို့မြို့ကန်တွေအဖို့ဘာမှကုန်းကောက်စရာမကျန်တော့လောက်အောင်ကိုဖြစ်သွားတာပါမြို့ကန် Lori Hornberg က
You lose your house, you lose your church, you lose your shopping center where you knew
ဖျားကြောင်းတွေအိမ်တွေနောက်ကုန်းတိုင်ကြီးတွေစားတိုင်းတွေတခြားအိမ်ကြီးချင်းတွေရောအားလုံးမရှိကြတော့ဘူးလေတချို့က Los Angeles တချို့က Tennessee ကိုပြောင်းသွားကြတာပေါ့ဘယ်တော့မှပြန်လည်ဆုံတွေ့ကြတော့မှာမဟုတ်ဘူးလေမိကြောင်ကိုနေတဲ့အိမ်တွေမဟုတ်ပါဘူးပတ်ဝန်းကျင်တိုင်ဝမ်တစ်ခုလုံးကိုဆုံးရှုံးခဲ့ရတာပါ
ဒါပေမဲ့လဲ Paradise မှာရှာရှာပါပါပြန်လာပြီးတော့အခြေချသူတွေကိုတွေ့ရတဲ့အခါမှာတော့ရေသနာတိုက်ကြီးကိုတွေ့ရတယ်လို့ပါပဲလို့လဲသူကပြောပါတယ်လျှက်စစ်တအားလိုင်းကနေစတင်လိုက်တဲ့မိဟာဟွန်ဘတ်ရဲ့အိမ်ကိုရောသူသားတွေရဲ့အိမ်ကိုပါလောင်ကျွမ်းခဲ့တာပါ
And I ran out without any shoes, ran out without
any clothes. So, cannot be buried down, see me in nine over. Ingo miwai la bi, so ba ma ko myu nai be thwet pye kha ya da le.
Lori Hornberg ye myu da John Hornberg ha, solo yi company thu daw tha pi daw tu tamat ne adu asa u de lite pi daw sa lo ni ba de.
You know, I live here. This is my town. It's part of me.
ဒီမြို့မှာတခုခုပြန်လောက်ကြဖို့ Lori နဲ့တိုင်ပင်ပြီးနေဖြစ်တာပါ။မြို့ပြန်လဲထူထောင်ရေးမှာအုတ်တချက်တဲတပွင့်အနေနဲ့ပါဝင်ခြင်းပါတယ်။
Hornberg မိသားစုဟာမိလောင်မခံရတဲ့အိမ်တလုံးကိုဝယ်ပြီးသားသမီးဆွေမျိုးသားချင်း12ဦးစုပေါင်းပြီးတော့နေထိုင်ကြပါတယ်။ပြန်လဲစီကားလာတဲ့မျိုးလေးကိုတခြားသူတွေလည်းပြန်လာကြလိမ့်မယ်လို့ Hornberg မိသားစုကမျှော်လင့်နေပါတယ်ခင်ဗျာ
။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလ်အမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာပြန်ပြည့်မြဲစွန့်ရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်မိမယ်။အခုချိန်အထိဖူလုံအောင်နိုင်နိုင်နင်းနင်းမလုပ်နိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြည့်မြဲစွန့်ရင်တွေဖြစ်တဲ့လေစွန့်ရင်နဲ့နေအောင်ချီစွန့်ရင်ကိုသုံးမယ်ဆိုရင်တော့အခြေအနေကဘယ်လိုရှိပါသလဲ။စွန့်ရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲ့ဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘလို့နှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲစွိုင်းနေတာဟိုအလကားရတယ်နောက်တစ်ခါလူတွေဇီးကြီးတက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းအတွက်ဒီနိုင်ငံလေးမှာလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာဆက်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးတာဆိုတော့ဒါလုံတုံးနေပါတယ်အဲ့ဒါနဲ့ဒီတော့ကပြဿနာစတာကျွန်တော်နိုင်ငံမှာမမတိဆုံးစပြဿနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာဟိုတောင်းကျင်တိမေးသမားတွေရောဗာတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာနေနေဘလို့ဈေးကျနေပြီးတော့ဗာတော့ညာအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစာစီတိုက်လောက်တာလေအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေကိုသူကိုနိုင်ကစာစီတိုက်လောက်ပြီးတော့မှာပြောက်ပတ်နေတာမျိုးကြီးကနောက်တစ်ခါကျွန်တော်တို့ဥမာနင်းငါပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားဂျူနီဗာစီမှာကျွန်တော်ဆန်းတက်နေတယ်မော်တော်ကားတွေကို renewable ဒီဘက်တရီနဲ့တုံးနေတာအဲ့ဒါကိုသူကိုနိုင်ကအဲ့ဒီမော်တော်ကားစီးတဲ့လူကိုသူကစာစီတိုက်လောက်ပြီးတော့သူပဲအရင်ဖက်ဝင်ပေးတာတော့ဒါလို့ဆိုတာဒါလေးကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့မက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလိုဘာလိုလိုတော့ဖြစ်နေပါဘူးဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစလာသုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူးဘာလို့တစ်ဖက်ကလျှောက်ဆစ်သုံးတဲ့လူတွေအားလုံးဆက်လက်ထလာဆိုတဲ့သူတက်တာဘာလို့ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်ပြန်ပြန်ချန်ကြီးရေးမှာနောက်ပြည့်အဖြစ်ကဏ္ဍအကြီးကိုလည်းလုပ်လိုက်ရတယ်ဗျာကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျမနေရမယ်ဘူးအဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေချလို့ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရတယ်နော်တစ်ဖက်ကတအားဆက်ပြတ်လို့နေရတယ
်ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုသုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးကမကျပါဘူးကျွန်တော်ကျွန်တော်နိုင်ငံမှာအခုဒီမင်းဘူးပါကျွန်တော်တဲတဲ့ဟာရှိပါတယ်မင်းဘူးပါတဲတဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ဈေးလောက်ကြပါတယ်12စင်ဈေးလောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့ဒီဝါယင်းနိမနာမှုလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့ခါမှာကျွန်တော်မြန်မာဘက်မှာမြန်မာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့ခါမှာသူကိုယ်တိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင့်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့ဒါဈေးနှုန်းဘက်ကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်းမိသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်ဆိုတော့ဒါလည်းပဲကျွန်တော်ကတစ်ဖက်ကစဉ်းစားရမှာလားဆရာမ
။နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆရာမ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ဆရာမရယ်တစ်နှစ်လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းတော့တစ်နှစ်လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းတော့ဒီသူကသူ့သဘောသူ့ချောင်းတယ်ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နှစ်လုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမဂန်ထားလို့မရဘူးဆရာမနိုင်ငံတိုင်းမှာလေအမဂန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable skill တွေမှာရှိတဲ့အမဂန်ထားလို့ရတဲ့စက်တွေကိုအမဂန်ထားပြီးတော့မှလိုအပ်တဲ့ချိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့သဘောပေါင်းခြင်းမဖြစ်ခိုက်သေးတော့လေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်တင်လာတော့ဆိုတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့ပတ်ပြန်နေတဲ့ပြည်သူပါစီသဘောပေါင်းခြင်းတစ်ချက်နဲ့လို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲဖြစ်ပါလေ
နိုင်ငံအများပြားမှာပြန်ပြည့်မြဲစွန့်ရင်ကိုဘယ်လိုပုံစံနဲ့တုံးနေကြပါသလဲ
အမေရိကန်မှာလည်း 400ခိုင်နှုန်း300ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့လေတို့နေတို့မတော့ပါဘူးပြည်နိုင်ငံမှာလည်း400 500ခိုင်နှုန်းနဲ့ပို့မတော့ပါဘူးဘယ်နိုင်ငံမှာမှလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတော့ပါဘူးတော့လို့ရှိရင်လည်းဗာပြောတာအစ်မအောင်ဆိုသူ့ပြည်သူကတအားကစင်းတော့ရေးကြီးမှာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့သူတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာသာဖြဲ့ပြီးတော့လုပ်အောင်မလဲဆိုတော့ဆရာမအဲ့လိုဆိုလာတို့ဝင်းတို့ကမပြည်ရင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ရင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်သက်ဆက်ကြောဓာအလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဓာအဝယ်ရောင်းသူကလုတ်ထားပြီးတော့မှမပြည်ရင်တဲ့ဒီမှာသူကဝယ်တုံးပါလေဆရာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့တက်စင်ဖိအင်အားတွေဟာနေလို့နေလို့ညားကျင်ညားနေတယ်တခြားကိစ္စတွေနေကျင်နေနေတယ်ဒါပေမဲ့သူ့စက်မထားတော့သူများနိုင်ငံဝယ်သုံးတဲ့ဓာအားတွေသူဝယ်သုံးနေရဆိုတော့သူတို့ညှုတ်ထားကြတယ်ဥပမာဆရာမရဲ့ဒိန်းတ်ကိုကျွန်တော်ပြောမယ်ဒိန်းတ်နိုင်ငံမှာဓာအားတယူနစ်ကို30တဆင့်လောက်ရှိတယ်ဆရာမ30တဆင့်ဆိုတာဆရာမကျွန်တော်တို့နိုင်ငံနဲ့တွေ့ရင်အခုချိန်ဆိုရင်ဓာအားယူနစ်ကို400ပြတ်တယ်အဲ့အခုကျွန်တော်တို့အစိုးရအောက်နေတာ35ပြတ်40တယူနစ်ကို50ပေါ့ဗျာအဲနည်းနည်းပို့တုံးနေလို့85ပြတ်ဖြစ်သွားနိုင်တာပေါ့အဲ့ဒီမှာ30တဆင့်လောက်ပေါက်ပြီဒါဖြစ်လို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့လာတာ
မြန်မာနိုင်ငံလိုအခြေအနေအတွက်စွန့်ရင်ကိုအကောင်းဆုံးရယူနိုင်အောင်ဘာတွေလုပ်သင့်ပါသလဲ
ကျွန်တော်တို့ကအခုကဆင်းရဲဆုံးနိုင်ငံအစိုးရဆုံးနိုင်ငံဆိုတော့ကဘာနဲ့လည်းလက်လျောညီထူရှိအောင်နေတဲ့အောင်နေရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တယ်ဆိုတော့ကျွန်တော်သဘောပေါက်ရင်ဒီကအနည်းဆုံးဖြစ်စေနဲ့ဆိုလာလို့ဝင်လို့လည်းတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေကိုဓာတ်ကပေးသေးသေးနိုင်ငံအခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဓာတ်မပြည့်နေမှုဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်တို့နိုင်ငံရဲ့တရားစင်ကြီးကတကယ်ကိုမနိုင်ဝန်ထမ်းထားရတာပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ဘူး။အဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်မယ်ဒီဓာတ်အမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဓာတ်အစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်တားလေးတွေဗာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလဲသုံးမယ်ဆိုရင်တော့ဟိုအခြေခံကြရစီက renewable တွေကဒီကလည်းစသုံးနေပါလေပို့ဆိုင်လေးကနေပြီးတော့ကြောင်မှုစုသုံးနေပါလေဒီကသုံးနေပါလေဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုညလေခင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလည်းစလို့လုပ်ငန်းကြီးကနေပြီးတော့ဒီလောင်ကန်တွေကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်တွေကြီးပြီးလူရည်ဒီကြလို့ရှိရင်ကျွန်တော်မိတွေတအားနေတဲ့နိုင်ငံမှာတုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တိုင်းနိုင်ငံလုံးမောင်းသွားတာတွေပဲဒီကောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်သူကဒီခံထားလို့ရတာလေဒါကတော့ကျွန်တော်ကအပ္ပတဲ့အားနည်းချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
ဆွမ်းရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားချင်တယ်ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မနေ့ပြန်စနေမနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေမှာလည်းအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာအစီအစဉ်နဲ့အတူသုတဆောင်လင်အမေရိကန်တခွင်အစီအစဉ်တွေကိုပြန်လည်ထုတ်လင်းပေးဖို့ရှိပါတယ်ရှင်။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးတလှည့်ပြောပြပေးပါရှင်။
ဒီသတင်းပတ်တင်မှာပဲအောက်လွတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ဟာတိုင်းပြည်သမိုင်းမှာအကျင့်ပြည့်ဆုံးခေါင်းဆောင်တစ်ယောက်ဖြစ်ရှင်းနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုယ်စားလှယ်တွေကဝေဖန်လိုက်ကြပါတယ်။နိုင်ငံရေးအကျိုးမြတ်ရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်အာဏာလွှဲသုံးစားလုပ်ခဲ့မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုစွဲချက်တွေနဲ့အောက်လွတ်တော်ကတရားစွဲလိုက်တဲ့လို့ရဖို့ထောက်ခံကြောင်းလည်းမင်းညားကစကားစစ်ထိုးပွဲအတွင်းမှာပြောဆိုသွားကြတာပါ။အမေရိကန်ပြည်သူကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီမှာဆက်လက်ထွက်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့မှာဘာသာရေးလွတ်ခွင့်စိတ်တကျချိုးဖောက်နေတဲ့အကြောင်းအစီရင်ခံစာကဖော်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကတည်ငြိမ်ရင်ရှိနေပေမဲ့ရခိုင်ပြည်နယ်အရေးအပါအဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကပြောလိုက်ပါတယ်။တိုင်းပြည်လူဦးရေနဲ့မာဗျူကကြတဲ့ရင်းမြစ်အနေထားအရရရှိစီးပွားရေးလှလာတွေအားကောင်းနေစေဖြစ်ပေမဲ့မျောလင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်းဒီကနေ့ပဲပြောဆိုလိုက်တာပါကမ္ဘာတဝန်းမှာစီးပွားရေးပြဿနာတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ကုန်လုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီးအထူးသဖြင့်အဝေးထံနဲ့တန်းငွေကတင်ပို့မှုတွေကရတဲ့ဝင်ငွေတွေကြောင့်2019-2018ဘဏ္ဍာနှစ်မှာဖွံ့ဖြိုးမှုနှုန်း 6.4% လုံးရှိရကနေ2018-2019ဘဏ္ဍာနှစ်မှာ 6.5% လုံးရှိမယ်လို့လည်းခန့်မှန်းထားပါတယ်
သတင်းချင်းချုပ်ကိုကောင်လုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Aiden Udugu ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to